This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဗီဒီယိုကနေကြင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ပါတယ်ဒီကနေ့အောက်တိုဘာလ9ရက်နေ့ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ပထမအဆုံးအနေနဲ့ဗီဒီယိုအန်ယူဂျီရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုမျိုးမှုမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာရေဒီယို NUG ရဲ့မနက်ခင်းစီးရီးသတင်းကောက်နှုတ်ချက်များကိုတင်ပြပေးသွားမှာဖြစ်ပါတယ်စစ်တုပ်ပန်းပိုကြီးကပြည်သူကိုတပ်ဖြတ်အိမ်များမီးရှို့ဖျက်ဆီးခဲ့ကြောင်းဝန်ခံဆိုတဲ့သတင်းကိုတင်ပြသွားပါမယ်အော်တိုဘာလ6ရက်နေ့တွင်မုံရွာခရိုင်အမှတ်20တပ်ရင်း Battalion of Butlin BOP ကButlin မြို့နယ်တွင်ပြည်သူပိုင်နေအိမ်များကိုမီးရှို့ပြီးပြည်သူများကိုဖမ်းဆီးတပ်ဖြတ်ခဲ့ကြောင်းတော်လရေးတပ်ဖွဲ့များအရှင်ဖမ်းမိခဲ့သည့်ဗိုလ်ကြီးအောင်ကျော်စင်ဝန်ခံပြောဆိုခဲ့တဲ့ရုပ်သံဖိုင်ကိုထုတ်ပြန်ပါတယ်စက်တင်ဘာလ30ရက်နေ့ကဘူတလင်မြို့နယ်ကူတော်ရွာရဲကင်းစခန်းမှဘူတလင်သို့ပြန်လာသောဗိုလ်မူးကျော်တင့်ခမရ136ဦးဆောင်ခမရ136 139 16ခလရ229ခမတတိုင်းလက်အောက်ခံပူပေါင်းအင်အား85ဦးပါစစ်ကြောင်းကိုပြည်သူ့ကာကွယ်ရေးတပ်မတော် PDF နဲ့ပူပေါင်းတပ်ဖွဲ့များကတက်ခတ်ရာဗိုလ်ကြီး2ဦးပါစစ်တုပ်ပန်း43ဖမ်းမိခဲ့ပြီးဖမ်းမိသူများအနက်ခမရ339မှတက်ခွဲမှုဖြစ်သောဗိုလ်ကြီးအောင်ကျော်စင်ထုတ်ဖော်ဝန်ခံထားသည့်ရုပ်တံမှတ်တမ်းကိုထုတ်ပြန်ခြင်းဖြစ်ပါတယ်ကျွန်တော်ကတော့ကုတော်ရွာမှာရွာတွင်းရှင်းနေတဲ့အချိန်မှလည်းအပြစ်မဲ့အရက်သားပြည်သူတွေကိုတပ်ဖြတ်ခဲ့ပါတယ်ပြီးတော့အပြစ်မဲ့မိဘပြည်သူအိမ်တွေကိုလည်းမီးရှို့ဖျက်ဆီးခဲ့ပါတယ်အရာတော်လမ်းကြောင်းသွားတဲ့အချိန်မှလည်းအပြစ်မဲ့ပြည်သူအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့ပါတယ်ဒီအတွက်ကျွန်တော်မှအပြစ်ရှိကြောင်းဝန်ခံပါတယ်ဒီအတွက်အများပြည်သူများအနေဖြင့်ကျွန်တော်အပေါ်နားလည်ခွင့်လွှတ်ပေးဖို့မေတ္တာရက်ခံတောင်းပန်အပ်ပါတယ်လို့ပြောကြားထားပါတယ်မမိခင်ကတော့အတိတ်တရားမရှိဘူးဖမ်းမိတော့မှဘာမင်းမင်းဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုတာကဗဆက်ဖျားကမချဘူးအခုလိုတောင်းပန်တယ်ဆိုတာကလည်းကြောက်ပြီးပြောနေတာစစ်ရာဇဝတ်မှုကရာဇဝတ်မှုပါပဲလို့ကာကွယ်ရေးရဲဘော်တို့ကပြောထားပါတယ်တိုက်ပွဲအတွင်းဖမ်းဆီးရမိတဲ့စစ်တုပ်ပန်းများကိုစစ်စည်းကမ်းဥပဒေနဲ့အညီလူသားဆန်စွာထိန်းသိမ်းစောင့်ရှောက်ထားတယ်လို့ Battalion of Butlin BOPE ထုတ်ပြန်ချက်တွင်ဖော်ပြထားပါတယ်ခင်ဗျာနက်ဒလင်းမြို့နယ်တွင်စစ်တပ်နှင့်ရဲကိုတရင်ပေးပြီးပြည်သူများကိုအကြောင်းမဲ့ဖမ်းဆီးနှိပ်စက်ခိုင်းနေသူပြစ်ခတ်ခံရပြီးသေဆုံးဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။နက်ဒလင်းမြို့နယ်တောင်ညိုမြို့သက်အောင်ရတနာရက်ကွက်ညောင်လှရွာတွင်နေထိုင်သောစိုင်းကယ်ကယ်ရီသမားဟန်အယောင်ဆောင်၍အကြမ်းဖက်စစ်တပ်အတွက်အလုလုပေးနေသောမြင့်ကြည်ဆိုသူကိုတွားရောက်ဖမ်းဆီးခေါ်ဆောင်ရာပြန်လည်ခုခံသောကြောင့်ပြစ်ခတ်ဖမ်းဆီးစဉ်သေဆုံးခဲ့ကြောင်းတာယာဝတီခရိုင်တပ်ရင်း3831တပ်ခွဲနှင့် Phoenix DF မှတရင်ထုတ်ပြန်ပါတယ်။တင်ဆောင်သွားသောမြင့်ကြည်ဆိုသူသည်အကြမ်းဖက်စစ်တပ်နှင့်ပူးပေါင်းကာအချိန်အခါမရှိတွာလာလှုပ်ရှားခွင့်ရထားသူဖြစ်ပြီးတောင်သူလက်သမားပြည်သူများကို PDF နှင့်ပူးပေါင်းသည်ဟုဆိုကာချင်းချောက်ချင်းအကြမ်းဖက်စစ်သားရဲများထံလိန်ညာတရင်ပေးခြင်းတို့လှုပ်ဆောင်နေသူဖြစ်ကြောင်းသိရပါတယ်ခင်ဗျာ။စစ်တပ်နှင့်ရဲများကိုတရင်ပေးနေသည့်ဒလန်လက်ကောင်ဂျမအားပြစ်ခတ်ရှင်းလင်းဆိုတဲ့တရင်ကိုတင်ပြတော့ပါမယ်။အော်တိုဘလတ်9ရက်နေ့မနက်ပိုင်းတွင်ပဲခူးတိုင်းအနောက်ဘက်ခြမ်းတဲကုံမြို့နယ်ညောင်ကုန်းအုပ်စုရွာတစ်ကုံရွာမှဂျမသည်စစ်ကောင်စီကိုအပိတ်ထောက်ခံပြီးစစ်တပ်နဲ့ရဲများကိုတရင်ပေးကရက်ရွာအတွင်းရှိပြည်သူများအားဒုက္ခအမျိုးမျိုးပေးနေသဖြင့်ပြစ်ခတ်ရှင်းလင်းခဲ့ကြောင်းတဲကုံမြို့နယ်ပကဖမှတရင်ထုတ်ပြန်ပါတယ်။အေဂျင့်စွာနေထိုင်လို့သည့်ပြည်သူများကိုဒုက္ခရောက်အောင်ပြစ်လုံနေသူစစ်တပ်နှင့်ရဲများကိုတရင်ပေးကူညီနေသူစစ်ကောင်စီထောက်တိုင်မှန်သမျှကိုရှင်းလင်းတော်မူဖြစ်ကြောင်းအသိပေးထားပါတယ်ခင်ဗျာ ကွတ်ခိုင်မြို့နယ်တွင်စစ်ကောင်စီထောင်သားသည့်မြေမြုံမှိုင်းအနေနဲ့ပြီးကျွဲရှာသည့်အမျိုးသား6တဖက်ပြတ်ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။ကွတ်ခိုင်မြို့နယ်လွယ်ဆိုင်ကျေးရွာတွင်နေထိုင်သည့်အမျိုးသားတဦးသည်စစ်ကောင်စီထောင်သားသည့်မြေမြုံမှိုင်းတလုံးကိုနင်းမိပြီးပောက်ကွဲက၎င်း၏6တဖက်ပြတ်ထွက်သွားခဲ့ကြောင်းTNLA ကသတင်းထုတ်ပြန်ပါတယ်။အောက်တိုဘာလ3ရက်နေ့နေ့လယ်2နာရီမိနစ်50အချိန်တွင်မိုင်းအိုက်ချင်အသက်25နှစ်သည့်၎င်း၏ကျွဲများအားလိုက်ရှာနေစဉ်စစ်ကောင်စီထောင်သားသည့်မိုင်းတလုံးကိုနင်းမိပြီးပောက်ကွဲခဲ့ခြင်းဖြစ်ပြီးထိုနေရာသည်ရခိုင်ကစစ်ကောင်စီ၏အမြောက်တပ်တပ်ဆွဲထားသည့်နေရာဖြစ်တယ်လို့ဖော်ပြထားပါတယ်။မိုင်းပောက်ကွဲမှုကြောင့်မိုင်းအိုက်ချင်၏ညာခြေထောက်တစ်ဖက်ပြတ်ထွက်သွားခဲ့ပြီး၎င်း၏ဘယ်ခြေထောက်လက်နှင့်ခန္ဓာကိုယ်တို့တွင်လည်းမိုင်းဆအများပြားထိမှန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဒဏ်ရာရရှိခဲ့သူအားကုတ်ခိုင်မျိုး PSLF TNLA အုပ်ချုပ်ရေးတာဝန်ရှိသူများနဲ့တရားဥပဒေစိုးမိုးရေးအဖွဲ့တို့တွားရောက်ကြည့်ရှုစစ်ဆေးကာကုတ်ခိုင်ပြည်သူစေယုံတို့ပို့ဆောင်စေဝါကုသပေးခဲ့ပါတယ်ခင်ဗျာ။တီဘောမျိုးတွင်စစ်ကောင်စီတပ်မှလက်နက်ကြီးပစ်ခတ်မှုနဲ့ဂျက်လီရင်ဖြင့်ပေါင်900ဘုံးအပါဝင်ဘုံး၅လုံးကျဲချပြည်သူတဦးသေဆုံးပြီးကလေးနှစ်ဦးအပါဝင်ရှစ်ဦးဒဏ်ရာရဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။တီဘောမြို့တွင်စစ်ကောင်စီတပ်မှ Jet Fighter ဖြင့်ပေါင်900ဘုံးအပါဝင်ဘုံး9လုံးထပ်မံကျဲချတက်ခတ်ခဲ့ပြီးဒေသခံပြည်သူတို့ဦးသိမ်းဆုံးခဲ့ပြီးဆယ်လသားအရွယ်ကလေးငယ်အပါဝင်ရှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်း TNLA ကသတင်းထုတ်ပြန်ပါတယ်။အော်တိုဘားလ9ရက်ည7နာရီခွဲအချိန်မှ10နာရီအချိန်ထိစစ်ရှုံးနေသည့်စစ်ကောင်စီတပ်မှ Jet Lion ဖြင့်ပြည်သူများအားဦးတည်ကတီဘောမြို့အတွင်ဇက်တိုက်လာရောက်ဘုံးကျဲခဲ့ပြီးဇက်စုရက်ကွက်ရဲစခန်းအနည်းတွင်နှလုံးအနောက်ရက်ကွက်စံပြမုတ်ဆိုင်တွင်တစ်လုံးနှင့်တောင်မြို့ရက်ကွက်လဲကွက်အနည်းတွင်တစ်လုံးကြားရောက်ပောက်ကွဲခဲ့တယ်လို့ဖော်ပြထားပါတယ်။ထို့သောဘုံကျဲတက်ခတ်မှုကြောင့်တီဘောမြို့စံပြမုတ်ဆိုင်တွင်ညအိတ်ဆောင်နေသည့်ကိုနိုင်သိန်းအသက်52နှစ်ဆိုသူသေဆုံးခဲ့ပြီးတီဘောရဲစခန်းတွင်အတင်းကျနေသည့်ကိုရဲနှင့်ကိုဖိုးချိုနှစ်ဦး၏ဒူလဲဘင်းနှင့်လက်တို့တွင်ထိခိုက်ဒဏ်ရာအပြင်းထန်ရရှိခဲ့ကာစံပြမုတ်ဆိုင်၏နှစ်ထပ်တိုက်ဆိုင်ခံလဲမီးလောင်ပြကျခဲ့တယ်လို့သိရပါတယ်။အလားတူ9နာရီမိနစ်50အချိန်တွင်လည်းနန်းလန်တွင်အခြေစိုက်ထားသည့်စစ်ကောင်စီတပ်မှဟာဝေစာဖြင့်လက်နက်ကြီးနှစ်ကျင်းပစ်ခတ်တက်ခတ်ခဲ့ပြီးလွယ်ကျိုင်းကျေးရွာနှင့်အေရှာဝေါ်တိုကဲအင်းတွင်ကြားရောက်ပောက်ကွဲခဲ့တာကြောင့်လွယ်ကျိုင်းကျေးရွာရှိမနန်းဆိုင်နွမ်းနှင့်၎င်း၏ဆယ်လသားအရွယ်နှင့်လေးနှစ်အရွယ်ကလေးငယ်နှစ်ဦးထိခိုက်ဒဏ်ရာရှိခဲ့ပြီးဦးတင်ဦး ဦးသိန်းထွန်း ဦးစိုးမြင့်တို့အမျိုးသား၃ဦးလည်းနှစ်ဖူး၊ဒူး၊လက်၊ရင်ဘတ်၊မျက်စိနှင့်နှောက်ကြောတို့တွင်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ထို့အပြင်ဒေသခံများ၏နေအိမ်အလုံး၂၀ကျော်နှင့်အိမ်စီးကားများ၊စိုက်ကယ်ယာဉ်များနှင့်နေအိမ်အတွင်းရှိပစ္စည်းများလည်းထိခိုက်မိလောင်ပျက်စီးသွားခဲ့ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။အကြမ်းဖက်စစ်ကောင်စီမှလာရှုမျိုးရှိစည်ရဲပြည့်မတ်မဟုတ်သောလူနေအိမ်ပေါ်သို့ပောက်ကွဲအားပြင်းထန်သောဘုံးနှလုံးကျဲချကလေကြောင်းတက်ခတ်မှုထပ်မံပြေလို့ဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။အော်တိုဘားလ6ရက်နေ့လယ်တနာရီ36မိနစ်အချိန်တွင်စစ်ကောင်စီဘက်မှလာရှုမျိုးရက်ကွက်ငါမန်အိုင်ကုန်းပေါ်အထက်မန်အိုင်ဖုံးကြီးကျောင်းအနီးရှိလူနေအိမ်ပေါ်သို့ပောက်ကွဲအားပြင်းထန်သောဘုံးနှလုံးကျဲချကလေကြောင်းတက်ခတ်မှုပြေလို့ခဲ့တယ်လို့ MNDAA မှသတင်းထုတ်ပြန်ပါတယ်။ဘုံးတန်ကျောင်း3ထပ်တက်အိမ်တစ်လုံးနဲ့2ထပ်တက်အိမ်တစ်လုံးအပြင်အနည်းပတ်ဝန်းကျင်ရှိနေအိမ်များထိခိုက်ပျက်စီးခဲ့ပြီးပြည်သူတို့အလဲမစိုးရင်ရဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဘာဖြစ်လို့ဘုံးလာကျဲနေမှန်းကိုမသိဘူး။ညပတ်ရောနေရောဘုံးလာကျဲနေတာအရင်ကြောက်တယ်။သွားစရာနေရာလည်းမရှိဘူး။ကြောက်ကြောက်နဲ့ဒီမှာပဲနေရတယ်လို့မြို့နေပြည်သူတို့ရဲ့ပြောပြချက်အရသိရပါတယ်။လာရှုမြို့နယ်ပတ်ဝန်းကျင်ရတဲ့အပြင်ရှမ်းပြည်မြောက်ပိုင်းရှိမြို့များကိုစစ်ကောင်စီဘက်မှလေကြောင်းပုံးကျဲတက်ခတ်နေမှုအကြိမ်ကြိမ်ပြစ်လုံနေခြင်းအပေါ်ပြည်သူအများကစိုးရိမ်ထိတ်လန့်ကြီးစွာဖြစ်နေရကလာရှုမြို့မှာဖုန်းလိုင်းနဲ့အင်တာနက်လိုင်းများပြတ်တောက်နေကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။မြဝတီမြို့ရှိဥက္ကဋ္ဌစခန်းကိုဒရုန်းဖြင့်ပုံကျဲတက်ခတ်မှုစစ်သားလေးဦးသေဆုံးဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။အတော်ဘလ9ရက်နေ့တွင်မြဝတီမြို့တောင်ဘက်ဝော်လီမြိုင်မြို့ဝော်လီပြူဟာအနီးရှိအကြမ်းဖက်စစ်သားအင်အား40ခန့်ဖြင့်တပ်ဆွဲထားသောဥက္ကဋ္ဌစခန်းကိုတော်လှန်ရေးတပ်ဖွဲ့များကဒရုန်းဖြင့်ပုံကျဲတက်ခတ်ခဲ့ကြောင်းအလားတူရခိုင်နစ်များကလည်းဒရုန်းဖြင့်အကြိမ်ကြိမ်တွားရောက်တက်ခတ်ခဲ့ပြီးရင်းတက်ခတ်မှုများအတွင်းစစ်သား၄ဦးထပ်မံတေဆုံးမှုရှိကြောင်းသိရပါသည်။အဆိုပါစခန်းထဲတွင်အယောက်80ကျော်80နီးပါးလောက်ရှိခဲ့ပြီးထွက်ပြေးသွားတဲ့လူတွေဒဏ်ရာရလို့လဲထားတဲ့လူတွေနဲ့ဆိုရင်အယောက်40လောက်ပဲကျန်တော့ကဥကရထကစုံစည်းမှန်တို့စုကလိတို့ကိုဖြုတ်ပြီးတော့ဗျူဟာပုံစံများထားတဲ့စခန်းအရေးပါတဲ့စခန်းတစ်ခုလို့သိရပါတယ်ခင်ဗျာ မဟူယာရွှေဘူသာတုံလရေးတပ်ဖွဲ့က NUG ကာကွယ်ရေးဝန်ကြီးဌာနအောက်တွင်ပူးတွဲတာဝန်ထမ်းဆောင်ပြီးဆိုတဲ့သတင်းကိုတင်ပြတော့ပါမယ်။စကိုင်းတိုင်းရွှေဘူအခြေဆိုင်မဟူယာရွှေဘူသာတုံလရေးအဖွဲ့ကအမျိုးသားညီညွတ်ရေးအစိုးရလက်အောက်ထံပြောင်းလဲရည်တည်တော့မယ်လို့တရားဝင်ကြေညာချက်တည်းရဲ့သတင်းထုတ်ပြန်ပါတယ်။မဟူယာရွှေဘူသာ LPDF အဖွဲ့စတင်ဖွဲ့စည်းထူထောင်ခဲ့ချိန်မှာစတင်ပြီးယခုအချိန်အထိမိမိတို့အဖွဲ့အစီအစဉ်ပြည်သူအထွတ်အင်အားအပြည့်အဝဖြင့်ကာကွယ်ရေးလုပ်ငန်းများကိုလှုပ်ဆောင်ခဲ့သည့်အပြင်အာဏာရှင်စနစ်ကိုလည်းခါခါတိတိပုံကံတော်လှန်ခဲ့ကြပါတယ်။ဤကဲ့သို့မဆုတ်မနစ်နဲ့တော်လှန်ရေးကိုပါဝင်နေခဲ့သောမိမိတို့၏မဟူယာရွှေဘူသားကိုယခုအခါအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာန၏တရားဝင်တက်ရင်တစ်ခုဖြစ်သောရွှေဘူခရိုင်အမတ်လေးတက်ရင်ဤတက်ခွဲ3တက်စု2နှင့်ပူးတွဲတာဝန်ထမ်းဆောင်တော်မူဖြစ်ကြောင်းတရားဝင်ထုတ်ပြန်ပါသည်လို့ဖော်ပြထားပါတယ်။မဟူယာရွှေဘူသားတက်ဖွဲ့ဟာရွှေဘူအခြေဆိုင်တော်လှန်ရေးအင်အားစုတွေနဲ့အတူတိုက်ပွဲကြီးတိုက်ပွဲငယ်အချို့မှာပါဝင်တက်ခတ်ခဲ့ပြီးစစ်ပေးရှောင်ပြည်သူတွေကိုလည်းအကူအညီတွေပေးအပ်နေတဲ့တော်လှန်ရေးအဖွဲ့အစည်းတစ်ခုပဲဖြစ်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းထောက်ခါရှက်ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ။
ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်။အခုဆက်လက်ပြီးနောက်ဆုံးရပြည်ရင်းသတင်းများကိုတော့မျိုးဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ9ရက်နေ့မနက်ပိုင်းရေဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့မျိုးဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့NLD ဒုတိယဥက္ကဋ္ဌနဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်မန္တလေးဆေးရုံ ICU မှာအရေးပေါ်ဆေးဝါးကုသမှုခံယူနေရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဒုတိယဥက္ကဋ္ဌနဲ့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ဟာမန္တလေးဆေးရုံကြီးအထူးကျက်မှတ်ကုသဆောင် ICU မှာအရေးပေါ်ဆေးဝါးကုသမှုခံယူနေရကြောင်း NLD တဲ့ရင်မြင့်များကသိရပါတယ်။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆရာနာသိမ့်ပြီးတဲ့နောက်စေကောင်စီကပုံမှန်အမျိုးမျိုးတက်ပြီးထောင်ဒဏ်29နှစ်ချမှတ်ထားခံခဲ့ရပြီးတော့ကင်းစားခန်းစားနေရတဲ့ဒေါက်တာစောမြင့်မောင်ကိုအချင်းထောင်အတွင်းမှာအခုနောက်ဆုံးမန္တလေးဆေးရုံကြီး ICU မှာအထူးကျက်မှတ်ဆေးဝါးကုသပေးနေရတယ်လို့သိရပါတယ်။အော်တိုဘာလ6ရက်နေ့နေ့လယ်ပိုင်းကလူငင်းချမ်းသာအမိတ်လာဖတ်သွားတယ်လို့လည်းသိရပါတယ်။2012ခုနှစ်ဂျာပြတ်ရွေးကောက်ပွဲမှာ NLD ကြောက်ပတောင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခြင်းခံခဲ့ရပြီးတော့2015အထူးထူးရွေးကောက်ပွဲမှာမန္တလေးတိုင်းဒေသကြီးလွတ်တော်အတွက် NLD အမရပူရမြို့နယ်ကိုစားပြုရွေးကောက်တင်မြှောက်ခြင်းခံခဲ့ရကအထူးကမှတက်ဆင်မန္တလေးတိုင်းအစိုးရအဖွဲ့ဝန်ကြီးချုပ်ဖြစ်လာခဲ့တာဖြစ်ပါရခင်ဗျာ။ဆက်လက်ပြီးမုံရွာထောင်မှထောင်အနာပိုင်များက CDM ဝန်ထမ်းများကို Non-CDM လုပ်ရန် PRP ချိန်ချောက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။မုံရွာအချင်းထောင်မှ CDM လုပ်ထားတဲ့နိုင်ငံရေးအချင်းသားများကိုထောင်အနာပိုင်များက Non-CDM ပြုလုပ်ရန် PRP လုပ်ဆောင်နေကြကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်PBNM မှတရင်ထုတ်ပြန်ထားပါသည်။ထောင်အနာပိုင်များဟာနိုင်ငံရေးအကျဉ်းသားများကိုတာဝန်မှုယုံကန်းကိုခေါ်ယူပြီးတော့၎င်းတို့ကိုယ်တိုင်ရေးသားထားတဲ့ CDM အမည်စာရင်းမှပယ်ဖျက်ခွင့်ပေးရန်စတဲ့အချက်များပါဝင်တဲ့အသနာခန်းစာမှာ CDM နိုင်ငံရေးအကျဉ်းသားများအားလက်မှတ်ထိုးခိုင်းလျက်ရှိတယ်လို့ဖော်ပြထားပါသည်။လက်မှတ်ထိုးခြင်းမရှိတဲ့ CDM နိုင်ငံရေးအကျဉ်းသားများကိုလည်းတာဝန်မှုယုံကန်းကိုခေါ်ပြီးတော့အသနာခန်းစာတင်ပြလိုခြင်းမရှိကြောင်းရေးသားထားတဲ့စာမှာထောင်မှုဦးကျော်ဝင်းကလက်မှတ်ထိုးခိုင်းခဲ့တယ်လို့သိရပါတယ်။အဒီနောက်လက်မှတ်မထိုးတဲ့နိုင်ငံရေးအချင်းသားများကိုမုံရွာထောင်မှုကိုယ်တိုင်မိသားစုကိုငှဲ့ွက်ပြီးတော့လက်မှတ်ထိုးပေးရန်ထပ်မံ PR ပေးခဲ့ပါတယ်။အခုလက်ရှိမှာမုံရွာအချင်းထောင်မှာရှိတဲ့ဖမ်းဆီးခံထားရပြီးတော့အသနာခံစာမတင်တဲ့ CDM ဝန်ထမ်းများကိုထပ်မံတရားစွဲဆိုနေတဲ့ဖြစ်စဉ်များရှိမရှိကိုဆက်လက်စောင့်ကြည့်စုံစမ်းနေစေဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီထိုင်းရဲ့ရက်120စီမံချက်အတွင်တရားမဝင်မြန်မာလုပ်သား1300နီးပါးဖမ်းဆီးခံရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။လွန်ခဲ့တဲ့3လကျော်အတွင်းထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်ကိုင်မှုကြောင့်နိုင်ငံသား2000ကျော်ဖမ်းဆီးခံခဲ့ရတယ်လို့ထိုင်းအလုပ်သမားဝန်ကြီးဌာနကသတင်းထုတ်ပြန်ထားကြောင်း Bangkok Post သတင်းဌာနမှဖော်ပြထားပါရယ်။တရားမဝင်လုပ်သားတွေကိုရှာဖွေဖမ်းဆီးပြီးလွှဲပြောင်းဖို့နိုင်ငံအနှက်ကရွှေ့ပြောင်းလုပ်သားတွေခန့်ထားတဲ့လုပ်ငန်းခွင်တွေကိုစစ်ဆေးခဲ့တာဖြစ်တယ်လို့ဝန်ကြီး Phipet Ratchakit Prakhan ကဆိုထားပါရယ်။ဇွန်လ5ရက်နေ့ကနေအော်တိုဘာလ2ရက်နေ့အထိထိုင်းအာဏာပိုင်တွေကရွှေ့ပြောင်းအလုပ်သမား239,980ဦး28,000နီးပါးကိုအလုပ်ခံထားတဲ့လုပ်ငန်းခွင်မှာ2000ကျော်ကိုစစ်ဆေးခဲ့ရမှာ144ခုကတရားမဝင်လုပ်သားများခန့်အပ်ထားတာကိုတွေ့ရှိခဲ့ရကြောင်းဝန်ကြီးဌာနကထုတ်ပြန်ထားတာဖြစ်ပါတယ်။အဆိုပါလုပ်ငန်းပေါင်း2000ကျော်အတွင်းအလုပ်ခံထားတဲ့ရွှေ့ပြောင်းအလုပ်သမားတွေထဲမြန်မာနိုင်ငံသား 239,980 9435ဦး23000နီးပါးရှိပြီးတော့အများဆုံးဖြစ်ပါတယ်လို့ဖော်ပြထားပါတယ်။ထိုင်းအာဏာပိုင်တွေရဲ့စစ်ဆေးချက်အရအဆိုပါတရားမဝင်လုပ်သားခန့်အပ်ထားတဲ့လုပ်ငန်း844ခုကနေနိုင်ငံခြားသားလုပ်သားပေါင်း2063ဦးဖမ်းဆီးခံခဲ့ရပြီးတော့မြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သား1289ဦးနဲ့အများဆုံးဖြစ်ပြီးတော့ကမ္ဘောဒီးယား281ဦး၊လာအို315ဦး၊ဗီယက်နမ်42ဦးနဲ့အခြားနိုင်ငံသား139ဦးစသဖြင့်အသီးသီးပါဝင်တယ်လို့သိရပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးကိုမောင်းနှင်ဖို့ကအလုသမားကဏ္ဍအပေါ်မှာမှီခိုနေတာပါ။ထိုင်းနိုင်ငံသားတွေကိုအလုခံထားရေးနဲ့စီးပွားရေးလုပ်ငန်းတွေရဲ့လိုအပ်ချက်ကိုပြည့်မီအောင်နဲ့ကုန်ထုတ်လုပ်ရေး၊စိုက်ပျိုးရေးနဲ့စက်မှုလုပ်ငန်းစတဲ့နယ်ပယ်တွေမှာထိရောက်မှုအမြင့်ဆုံးဖြစ်အောင်၎င်းတို့ကိုကူညီပေးဖို့နိုင်ငံသားအလုသမားတွေကိုကြီးကြပ်ပေးမှုတို့အကြားညီမျှအောင်ဦးစားပေးလှုပ်ဆောင်နေတယ်လို့ထိုင်းအလုသမားဝန်ကြီးကပြောပါတယ်။အလုကိုင်ဌာနညွှန်ကြားမှုချုပ် Somtime Monocorsary Wan က၎င်းတို့ဌာနအနေနဲ့ခေးသွားအေဂျင့်တွေ၊အေလန်ညွန်တွေ၊အနှိတ်ခမ်းတွေဒါမှမဟုတ်စပင်ညက်သမားတွေလိုမျိုးထိုင်းနိုင်ငံသားတွေအတွက်တည်ထက်အလုတွေမှာဝင်လုံနေတဲ့နိုင်ငံသားလုပ်သားတွေကိုစုံစမ်းစစ်ဆေးဖို့အာရုံစိုက်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲပန်ကောင်းမျိုးတော်ဝန်ချက်ချက်စစ်ထူဖန်ကလည်းလမ်းသွားလမ်းလာများအဆင်ပြေစေရေးနဲ့လမ်းပေါ်မှာရှိတဲ့လမ်းဘေးဈေးတွေကိုတက်မှတ်နေရာများသို့ပြောင်းရွှေ့ရေးများကိုအားစိုက်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကို Radio NUG သတင်းတောက်ခါရှဲကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအညီကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတယောဇာကဏ္ဍမှာတော့ကဘာတိုင်ဆုံးမောင်စစ်မုံရေးသားထားတဲ့ပြည်သူကျင်းစာလို့အမည်ရတဲ့တယောဇာကိုလူလက်နေဦးကခန်းစားတင်ဆက်ထားပါတယ်ရှင်
။ပြည်သူကျင်းစာကာလဝိပတ်ကတော့မင်းအောင်လှိုင်ကိုတက်ခွာပြီ။သူဖောက်ချတဲ့ဆေးရည်နဲ့သူ့လူတွေတင်မကသူ့ဆက်ယုံတွေပါလက်။သူကတော့လက်နဲ့ဆက်ယုံအထိကလူပဒါနမထားကဲဆေးရည်မလို့အတံမထွက်အောင်တော့အုပ်ထားသေးတာအခုတော့ပေါ်လို့ပေါ်ပြီမိုင်းတွေဘုံတွေအကုန်ပလုံစွတ်ကုံချမ်းရောဆက်ယုံပါအမြင့်ပြတ်တာကြာဆုံးချိန်ရောက်ပြီဆိုပြိုလဲဖို့အကြောင်းတွေကတလိုင်းပြီးတလိုင်းလာတာလေဟောအခုအညာလှိုင်းစစ်ကြောင်းတစ်ကြောင်းလုံးဘုတလင်ကဘုထည့်လိုက်တာအသေး35အရှင်46လက်နက်59နောက်ဆိုအညာမလဲစစ်ကြောင်းထိုးလူပါဝါဖို့မစင်စားနဲ့စွမ်းရည်ကလည်းဘုံကျဲမြုပ်ဖြက်တလုတ်တတ်တာဒါတော့တယောက်ရှိနေလို့မဟုတ်ရင်လေဘဲတွေသေပွဲဝင်တာကြပေါ့အင်းသူတို့အလှဲ့လဲမဝေးပြေးစရာရှာပုံအလုံးမိသားစုတွေနဲ့ချီမဟုတ်လားအချင်းကလည်းတမျိုးပြီးတမျိုးဖို့ပြစ်နေတာနော်ရခိုင်ကလည်းအန်းကိုအန်းတော့မှာအညာကလည်းကပ်ပါလာပြီလပခနန်းတွင်ဆိုပီတက်တွေရဲ့ငယ်နိုင်လူတော်ဖြစ်ရှော့ဒုံးနဲ့စိတ်ကူးရသလိုထထပြစ်နေတာကျုံပေးထွက်တဲထိုးနေလို့ကလည်းမဖြစ်တော့ပြစ်တိုင်းခံပေါ့လေဝတ်ဆိုတာဘဝမှမကူတာကိုနေအတက်မှာတေရက်တွေချီလာတော့တာကလားတရုတ်ကလည်းကြာကြာတော့ဆက်ထောက်ဖို့လုပ်မယ်မဟုတ်တော့ဘူးအခုကိုမตาကတန်ကောင်စရင်ကောက်တယ်လို့လို့နဲ့တရုတ်ဆန့်ကျင်ရေးအိမ်ပေါက်စီလှည့်ပြောနေတာဂျပုကကိုထိုင်တဲ့ကိုင်းကိုခောက်တဲ့ကောင်ဆိုတာဘယ်မသိပဲနေမလဲသူ့တိုင်းပြည်သူဖြတ်ယုံမကသူ့တက်သူလဲတက်နေတာကတက်တယ်ဒီလိုကောင်ဘယ်နိုင်ငံကတကယ်မိတ်ဆွေလုပ်ပေါင်းမလဲဟိုကလည်းသူ့အကွက်နဲ့သူရွှေ့တာပဲအခုတောင်ကြားဖြတ်နဲ့ရောပြီးရှမ်းမြောက်မှာစစ်တိုင်းတတိုင်းလုံးပါသွားတာမဟုတ်လားဂျပုနဲ့မကြားကနှစ်ယောက်လုံးကိုမချစ်ပဲပေါင်းနှာခေါင်းပိတ်နန်းခါအောက်စမ်းနေကြတာတိုက်လီရင်တွေပို့ထားပြီးမကြားကပြည်သူကိုမျက်နှာမူတယ်လို့ပြောင်းလဲတယ်လို့ဂျပုကလည်းတန်ကောင်စရင်ကောက်ပြီးတရုတ်မှမကောင်းဘူးလှဲ့ပြောခိုင်းတာပဲ quality မမီတဲ့ပစ္စည်းတွေဈေးကြီးပေးဝယ်နေရတယ်လို့ချီးငွေကလည်းအတိုးတွေအများကြီးပေးရတာကိုတစ်ဖက်သက်အမြတ်ယူစာချုပ်တွေလည်းအများကြီးထချုပ်ပေးနေရတာမဟုတ်လားအစင်ဆက်ကလည်းတယောက်ကြုတ်ရပါသည်ကြီးဆိုတော့ကတယောက်လည်းဘယ်ဘက်ကကြည့်ကြည့်မိတ်ဆွေကောင်းမဟုတ်တလို့မင်းအောင်လိုင်းနဲ့စစ်တပ်ကလည်းဘယ်ဘက်ကကြည့်ကြည့်ပြည့်အစ်စဖောက်တွေမင်းအောင်လိုင်းကတော့ကြမာငင်လာပြီမတရားမြို့နယ်က30ပေးရွာတိုက်ပွဲမှာ80တောင်ပေးလိုက်ရတယ်စစ်သား400လောက်ရှိတာကိုအလကားကြောက်ချီပန်းပြီးလေတပ်လှမ်းခေါ်တာဟိုကောင်တွေကခေါ်တဲ့အဖွဲ့ပေါ်ရိုးသားစွာမှားကျဲပေးလိုက်တာလားဘာလားအချင်းချင်းလဲတွေးယူသူရနဲ့ပြစ်ကြခတ်ကြဆိုတော့30ပေးတောင်းတာ80ပေးလိုက်တယ်တဲ့တောမှောက်တာလားတစ္ဆာစူးတာလားတစ်ခုခုပဲလေတောမှောက်ရအောင်ကလည်းမှောက်เสียတောမရှိတော့တစ္ဆာစူးတာပဲပေါ့တိုင်းပြည့်တစ္ဆာစူးပြည်သူကျိန်စာလာပလီလေခွေးကုံသေးတဲ့ ရေခွေးကုံတေတည်းမြေခွေးကုံတေတည်းစစ်ခွေးတေတည်းရဲခွေးတေတည်းပြူခွေးတေတည်းတိုင်းပြည်သားယာအေးရေသူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပါ
ဗီဒီယိုအညီချင်းမနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော်လိုင်းရေးတက်ဂီတာမှာတော့ Freedom Fighters အဖွဲ့ကတီးဆိုထားတဲ့ထီရင်ကြွထီရင်ချားလို့အမည်ရတဲ့တော်လိုင်းရေးတက်ဂီတာကိုနားဆင်ရမှာဖြစ်ပါတယ်ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းနောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူပီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်ဓမ္မတိထမ်းလမ်ကလုံးကုတ်ဘေကန်တူကိုသစာပိတ်တင်းကိုဆိုင်နေတလားငါယုနာကခုကုံထောင်းနေကုကုကုံလီအော်တိုဘန်ဟာအရန်ခနာအောသန်းစနာတာအဒန်းကဘန်လာဟလိုအုံးနေ apakhatna matupi khupui khwe ga matupi baptist church ta matupi operation we nga sikkaunsi lo banjang ne pum athak thil do nga ana ngai la posi tika kapo si pum im ta matupi khupui ya ko om church member khak lo kumthaw ni kumkul kumli september ni som thu ma seduti kup akhamu pum im eleng ben ating vai kho asim sa la asayu tila ol tha yak lo apanina a matupi community development organization mcdo usa lo mizoram matu khalkhel camp panga hamla us dollar thongli zali somli episengo tila minglo mcdo lo apatanka heta matupi organization mizoram lo athen sa la gadosan USD thongkhat heta singim kakai khakhel singsam kha khamla apat pauti USD thongli zali somli heta Mizoram ka matu khakhel kampanga hamla apatila matupi tham tenga matupi organization Mizoram lo chue tenen kumthaw ni kumkul kumli october ni khat ne na Mizoram Longthai district saika matu khakhel kam hamla US tangka thongkhat phu sangyen deep somli parer kala yuti akhe khaw sangtila mingla om সাইকা মতু খাল খেল কেমা থংমি জথুম সামগাপলি ও মুদিলা মিলো পথুমনা মিন্দার খপুয়া কুমথাউনি কুমকুল কমলি অক্টোবরনি খানেন থেমবেনা খপুই খুইকা পিলনাম ইম সনা মাই হদোঙা পিলনাম ইম পকুল থাই মাই উংতিলা মিংলাও মিন্দার খালায়া নেখনলে টায়েনকা সিকাউসি খরকাপ খকলো মিন্দার খপুইকা ইম খতফৈ খাত হদোঙা মিন্দার বিয়ে নাভাংলাম কলো ইম উংডোঙা ইম কুলেরিয়ান মাই উংতি পিলনাম ওমনা ইমতা হাই হপ তিলা এইচ কে এল মিন্দাত লো আতং সা মিন্দাত কা সিকাউসি হরকাপ খগলো অগাস নে সেপ্টেম্বর লনহি খুয়া মিন্দাত খপুই কা পিলনাম ইম সামথুম পরুম হাই আহ উতিলা সি টি এফ মিন্দাত লো সা আলাতি তেহে কাম হাই আহ নেন কোয়ে নি পিলনাম ইম সঙ্গা থাই হাই আহ উস আপলিনা সিকাউসি কা তকাউ সিন লুনা কথুম পিলনাম পখাতা পি টি এফ জৌলান লো কতু গু তিলা সা আলা আতু উহেতা তদিম খপুই মিউমা বংসা গোম উ কমলাম থাং আমি নাতে ফিট অ্যাপ জৌলেনে চিন ব্রাদারহুড কা স্টেটমেন্ট হে আভাই মিলা সিকাউসি কা সিয়েন লুনা আথুম দোঙা কুতু গুতিলা তংসা সিকাউসি কা তকাউ সিয়েন লুনা কুথুম নে থা কপে হকবৈতা তুকল ওমনি তিলা থুই ফিট অ্যাপ জৌলেন লো জৌকাম খুই কা সিকাউসি কা তকাউ সিয়েন লুনা কুথুম পৈ নে আকবং ইয়ং পুই বৈ হেতা তুক বেটি ডানতলা ওম নিতলা জেড এফ ইউ পি টি এফ জৌলেন লো সা আলা তং দিলা ও আপঙ্গানা চিন খবল থানতাং খপুয়া চিনলেন কাউন্সিল পিলনাম খারকাপ খগনে সি কাউন্সিল খারকাপ খ খাল আনা গাইলা থোডোঙা খাতবেন খাতবাঙা আকদিক থাং ইয়াতিলা মিংলো কুমথাউনি কুমকুল কুমলি অক্টোবর নিলি নিনগা থানলাং অপারেশন সিএনই কা পিলনাম খারকাপ সালাই টেলেন থানে সিডিএফ জৌফে কা পিলনাম খারকাপ সালাই রামহন থাং হেতা খোনে রাম হামলা হিংলুং আপে খোই দিলা মিংল কুমথাউনি কুমকুল কুমলি অক্টোবর নিলি নেনা খাল আনা গাইলা আথো দোঙা সিকাউ সিলো ভঞ্জাউনে বুম বৈ সমরুখলাই আঠাক ছিলতি হাখা খপুইলাম কলং খো লুংপক আলেনে থানলাং খপুই বেনলা আকা ফাই দিলা মিংল আবনা রমদান কা জৌফে রাম কাউন্সিল সাপোর্টিং অফ গ্লোবল লো সিট এফ জৌফে পিলনাম খাকাপ খামলা লুংপোক নে ইউনিফর্ম পেসেং পাও তিলা মিংলো এম এ ওয়ান এম এ টু এম এ থ্রি লুংপোক ইউং সামলি পঙ্গা সাহুব নে ইউনিফর্ম সনা পেসেং পাও তি সিট এফ জৌফে লো আথেন জালা কদাং ও তিলা অক্টোবর নি 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 না সাহলা রেডিও ডোলোহা নতুন কঙ্গাই হকতা কলখো কাতু ইয়ালতকুম চনি খাত মিনচাং খনক পরেলে মিনি সমথোমা 16 মিটার 17.79 মিকা হাত ডোলোহা ক নতুন থাইজং দমতুবি থাম অলথাং খনতুম বৈসোয়া জাল্লা অমাইনা কাকু আসা বৈদিমসে
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ် မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။